အင်ဒိုနီးရှားနိုင်ငံသမ္မတရွေးကောက်ပွဲမှာနိုင်ရသူဖြစ်လာပွဲရှိတဲ့အာနာရှင်ဆူဟာတိုရဲ့သမက်ဖြစ်သူစစ်ဘိုဂျိုဟောင်းပရာဘိုဘိုဆူပရီရန်တိုဟာအရင်ကလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့သူအဖြစ်စွပ်စွဲခံခဲ့ရသူဖြစ်လို့သူသမ္မတဖြစ်လာမှာပေါ့လူခွင့်အဖွဲ့တွေကတတိထားစောင့်ကြည့်နေကြပါတယ်ဗိုလ်တုံးနဲ့မဲရီတွေ့အပြီးကနဦးရလတ်တွေရလက်ရှိကာဝဲဝင်ကြီးလဲဖြစ်တဲ့ဆူပီယန်တိုကသူရွေးကောက်ပွဲနိုင်ကြောင်းကြေညာထားတာပါသူဟာ1998ခုနှစ်တုန်းကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကိုအထမဖမ်းဆီးပြန်ပေးဆွဲခဲ့ဖို့အမိန့်ပေးခဲ့တယ်လို့ဆွဆွဲခံပြီးနောက်မှာစစ်တပ်ကထုတ်ပယ်ခံခဲ့ရပါတယ်အဲ့ဒီတော့ကဖမ်းဆီးခံရတဲ့တက်ကြွလှုပ်ရှားသူတွေတဲကဒါဇင်နဲ့ချီတဲ့သူတွေဟာအခုထက်တိတဲ့အစနရှားမရပျောက်ဆုံးနေစေဖြစ်နေတာပါဒါပြင်ဆူပီယန်တိုဟာအရှိတီမောမှာလဲလူခွေချိုးဖောက်မှုတွေနဲ့ဆွဆွဲခံခဲ့ရသူဖြစ်ပါတယ်စစ်တပ်ကထုတ်ခံပြီးနောက်မှာဆူပီယန်တိုဟာဂျော်ဒန်နိုင်ငံမှာသူ့ဆန္ဒအလျောက်တွားရောက်နေထိုင်ခဲ့ဘူးသလိုအရင်ကလည်းအမေရိကန်နိုင်ငံပြည်ဝင်ခွင့်ပိတ်ပင်ခံခဲ့ရသူဖြစ်ပါတယ်ဆူပီယန်တိုကတော့သူ့ဘော်ဆွဆွဲချက်တွေကိုအရင်ကတည်းကဒီဇိုင်းမမတ်ညှင်းဆိုခဲ့ပြီးသူ့ဘော်မှာလဲတရားဝင်ဆွဲချက်တင်တာမျိုးတော့မရှိခဲ့ဘူးပါဘူးနိုင်ငံတကာလူမျိုးချမ်းသာခွင့်အဖွဲ့ Amnesty International ရဲ့ Indonesian နိုင်ငံဆိုင်ရာအမှုဆောင် Directorอุสมานฮามิกาတော့လူငယ်ចောင်းသားတချို့ဟာလှုပ်ရှားသူတွေရဲ့မျက်ရည်တွေသွေးတွေနဲ့ပေးဆက်ခဲ့ရတဲ့ပြုပြင်ပြောင်းလဲမှုတွေနောက်ပြန်ဆုတ်သွားမှာကိုစိုးရင်ကြောင်း VOE ကိုပြောပါတယ်များ